နော်ဝေးပြည်ရင်ဟာရက်နဲ့မိဖုရားကြီးစုံကြလို့မြန်မာနိုင်ငံမန္တလေးရောက်ခိုက်မန္တလေးမှာရှိတဲ့ဆင်းရဲသားရပ်ကွက်ကိုအတင်းဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်ပြီးတော့နော်ဝေးနိုင်ငံရဲ့ဌာနကမြန်မာအာဏာပိုင်တွေစီကိုကန့်ကွက်စာပြစ်ပို့ထားတယ်လို့နော်ဝေးနိုင်ငံရဲ့ NRK ဆိုတဲ့သတင်းတရမှာဖော်ပြပါတယ်။နော်ဝေးပြည်နဲ့မိဖုရားဟာရေချောင်းကနေပြီးတော့မန္တလေးကိုဒီကနေ့တောက်ကြနေဆဲအောင်မှာဖြစ်လို့အဲ့ကန္နာတလျှောက်နေထိုင်တဲ့ဆင်းရဲသားမိသားစုတွေကိုအတင်းကျပ်ဖယ်ရှားပစ်ခဲ့တယ်လို့ဖော်ပြပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ဆင်းရဲမွတ်တည်မှုကိုဖုံးကွယ်ဖို့ကြိုးစားတဲ့လုပ်ရပ်ဖြစ်တယ်လို့လည်းသတင်းမှာရေးပါတယ်။မြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံဖြစ်တာမို့လို့ဒီအတွက်နော်ဝေးနိုင်ငံကအကူအညီတွေပေးဖို့ကြိုးစားနေတယ်။ဒီလိုဆောင်ရွက်မှုဟာနားလည်မှုလွဲတဲ့လှုပ်ဆောင်ချက်ဖြစ်တဲ့ဆိုပြီးတော့နော်ဝေးလွှတ်တော်ရဲ့နိုင်ငံခြားရေးရာနဲ့ကာကွယ်ရေးကော်မတီဖွဲ့ဝင်တူကလည်းနော်ဝေးတန်လွင်ဌာနကိုပြောဆိုတယ်လို့ကိုကားရေးပါတယ်။ဆင်းရဲမွေးတည်မှုဆိုတာဟာဖုံးကွယ်လို့ရတဲ့အရာမဟုတ်တာကြောင့်အခုဒီလှုပ်ရပေါ်မှာစိတ်ပြည့်ရတယ်လို့နော်ဝေးနိုင်ငံခြားရေးဌာနအရာရှိတူရေးသားပြောဆိုချက်ကိုလည်းကိုကားရေးပါတယ်။နော်ဝေးပြည်နဲ့မိဖုရားဟာအခုတနင်္လာနေ့ကမြန်မာနိုင်ငံကိုဆက်ရောက်ခဲ့တာဖြစ်ပြီးတော့သမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ပဲပြည်တော်စုလွှတ်တော်နိုင်ကသူရဦးရှိမန်းနဲ့လည်းလွှတ်တော်မှာတွေ့ဆုံခဲ့ပါတယ်။ဒါပြင်မြို့သားဒီမိုစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆုကြည်နဲ့လည်းတည်တံတွေ့ဆုံပါတယ်။ရန်ကုန်တက္ကသိုလ်ကိုတွားရောက်ပြီးတော့စီရတုခမဆောင်မှာလူလူချေပြုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံပါတယ်။အခုတော့ဒီမန္တလေးမြို့ကိုရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ။